အာဖဂန်နစ္စတန်နိုင်ငံမှာထိန်းသိမ်းထားတဲ့လုံခြုံရေးအတွက်အန္တရာယ်ပေးနိုင်သူဖြစ်တဲ့အမေရိကန်ပြည်ထောင်စုကသတ်မှတ်ထားတဲ့အကြံသား82ဦးကိုပြန်ပြီးလွှတ်ပေးဖို့အတွက်စီစဉ်နေတယ်လို့အာဖဂန်နစ္စတန်အရာရှိတွေကပြောပါတယ်။အခုလိုဆုံးဖြတ်တာဟာအမေရိကန်နဲ့အာဖဂန်နှစ်ဖက်အစိုးရတွေကြားတင်းမာနေတဲ့ဆက်ဆံရေးကိုပိုးပြီးဆိုးလာစေမယ်လို့ခန့်မှန်းကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ2014ခုနှစ်နောက်ပိုင်းအမေရိကန်တပ်တွေဆက်ပြီးချထားရေးဆိုင်ရာလုံခြုံရေးသဘောတူညီချက်ကိုအာဖဂန်ဘက်ကလက်မှတ်ရေးထိုးဖို့အတွက်ကြံ့ကြာနေတာနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေတာပါ။အာဖဂန်သမ္မတဟာမစ်ကာဇိုင်ရုံးကနေထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အကျဉ်းသား88ယောက်ရဲ့အမှုကိုပြန်ပြီးစစ်ဆေးတဲ့အခါမှာ45ယောက်အတွက်ဆိုးဆိုးဝါးဝါအန္တရာယ်ပေးနိုင်တဲ့အထောက်ထားခိုင်ခိုင်လုံလုံမတွေ့ရပဲ28ယောက်အတွက်တော့ရုံးတင်းပြီးတရားစွဲဖို့ရာတက်တဲ့အထောက်ထားလုံလုံလောက်လောက်မရှိဘူးလို့ဖော်ပြထားတာပါ။ကျန်16ယောက်ကတော့အမှုရင်ဆိုင်ဖို့အတွက်ဆက်ပြီးဖမ်းဆီးထားမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲအာဖဂန်နစ္စတန်နိုင်ငံကိုတောရောက်ခဲ့တဲ့အမေရိကန်အထက်လွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ကတော့ဒီ background အချင်းတောင်မှချထားသူတွေကိုရုံးတင်ပြီးတရားရင်ဆိုင်မှုမလုပ်ဘဲစစ်ပြန်ပြီးလွှတ်ပေးလိုက်မယ်ဆိုရင်နှစ်နိုင်ငံဆက်ဆံရေးကိုအကြီးအကျယ်ထိခိုက်လာစေနိုင်တယ်လို့ပြောကြားခဲ့တာပါ။ဒီအချင်းသား88ယောက်ဟာနိုင်ငံတကာမဟာမိတ်တပ်သား60ကျော်နဲ့အာဖဂန်နိုင်ငံသား58ယောက်တို့အသက်ခံရမှုတွေမှာတာဝန်ရှိသူတွေလို့အမေရိကန်အရာရှိတွေကပြောပါတယ်။